ခုသကောင်းစင်းရောက်တဲ့အခါမှာရန်ကုန်မှာရှိတဲ့မွတ်စလင်တွေရောဒီရခိုင်ပြည်နယ်ကမွတ်စလင်တွေရောရိုဟင်ဂျာလို့ပြောနေတဲ့အတွက်အခက်အခဲတွေဖြစ်နေတယ်လို့သိရပါတယ်ရှင်။ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများဆောင်ရွက်နေပါလဲရှင
်။အခုလုံးတချို့ပြီးပြောရင်တော့မဟုတ်ဘူးဗျ။တချို့တော့ရှိတယ်။အဓိကတော့ရခိုင်မှာရှိတဲ့တချို့သောဘင်္ဂလီတွေကအရင်83 83လောက်ကလည်းဘင်္ဂလီလို့ပြောခဲ့တယ်။နောက်သူတို့ခြင်ထားတဲ့ဖွက်ကတ်တွေကလည်းဘင်္ဂလီဒီလူမျိုးနာမည်နဲ့ဖွက်ကတ်တွေခြင်ထားတယ်။အခုမှခါရော်မီတို့ကရိုင်ဂျာလို့ဖြစ်တဲ့လူတချို့တော့ဝက်တော့ရှိတယ်တချို့လည်းဘင်္ဂလီလို့ဖြစ်ကြတယ်တချို့လည်းပတိလို့ဖြစ်တယ်တချို့လည်းကမန်လို့ဖြစ်တယ်တချို့လည်းဂျူလီယာလို့ဖြစ်တယ်အဲ့လိုတွေရှိပါတယ်ဗျ
ဟုတ်ကဲ့အခုရခိုင်ပြည်နယ်မှာကဒီမွတ်စလင်တွေကသူတို့ရိုဟင်ဂျာဖြစ်ဖြစ်ခွင့်မရတဲ့အတွက်အခုသကောင်စင်းကောက်ယူမှုတွေကိုသူတို့တပိတ်မှောက်နေကြတယ်လို့လည်းကြားရပါတယ်ရှင်ဆိုတော့ဒီကိစ္စကိုဘယ်လိုများကင်တွယ်ဆောင်ရွက်နေပါလဲရှင
်ကျွန်တော်တို့က8 day ကိုဝင်သွားပြီဆိုလို့ရှိရင်သကောင်စင်းအချက်လက်တွေကောက်တယ်အဲ့တော့ပုံမှန်အတိုင်းပဲလူမျိုးမျိုးကိုနေပြီးတဲ့ခါမှာတချို့ကတော့အဲ့လိုရိုဟင်ဂျာလို့ဖြစ်နေတာပေါ့ကျွန်တော်တို့ဒီကနေပြီးရှင်းပြတယ်ရိုဟင်ဂျာဆိုရင်နိုင်ငံတော်အတိမတ်ပြုတ်မထားဘူးသူတို့လက်ရှိဆွဲကင်ထားတဲ့ဖုတ်ဖို့တွေလက်မှတ်တွေဒီဖိုက်ကတ်တွေအားလုံးကသူဘင်္ဂလီနဲ့ထုတ်ထားတယ်အရင်တခါကျွန်တော်တို့83 83ကောက်တဲ့စင်းရရော2012ခုနှစ်မှာလည်းကျွန်တော်တို့တခါကောက်သေးတယ်ဒီမှာရခိုင်မှာအရေးခင်းနေဖြစ်တော့ကျွန်တော်တို့ဆွဲတင်စစ်ဆိုပြီးတော့လုပ်တော့ကောက်တော့လည်းသူတို့ဘင်္ဂလီနဲ့ကောက်ခံထားတယ်အဲ့ဒါကြောင့်ရိုဟင်ဂျာလို့ဖြစ်လို့ရှိရင်ဒီမှာလည်းရခိုင်တိုင်းရင်းသားတွေလည်းဒီကိစ္စနဲ့ပတ်သက်လို့တော်တော်မကျေမနပ်ဖြစ်နေတဲ့အတွက်လူမျိုးရေးမုန်းနှင်းမှုတွေပြစ်ပခတ်တွေဖြစ်လာမှာမလို့ရိုဟင်ဂျာဆိုရင်မဖြစ်ပါနဲ့ဒီကိစ္စတရားမဝင်ပါဘူးကျွန်တော်တို့ရှင်းပြပါတယ်အရှိပြလို့လက်မခံလို့ဆိုတော့အဲ့ဒီအိမ်ကိုမကောက်ဘူးကြော်သွားပါလေဗျ
အခုလို့အစိုးရကတကောင်စီရင်မှာရိုဟင်ဂျာဆိုတဲ့အမည်ကိုထက်သွင်းခွင့်မပြုရတဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ရည်ရမုံငွေအဖွဲ့ကဒါကဒီကုလသမဂ္ဂနဲ့သဘောတူညီထားတာကိုတွေးဖယ်တာဖြစ်တယ်နောက်တစ်ခုကနိုင်ငံတကာစံနှုန်းစင်တာတွေနဲ့လည်းကွဲလွဲမှုဖြစ်စေတယ်ဆိုပြီးတော့ပြောပါတယ်ရှင်နောက်တစ်ခုကဒီအတွက်လည်းသူတို့စိုးရိမ်ပူပန်မှုရှိရလို့ပြောတယ်ဆရာဆိုတော့ဆရာတို့အနေနဲ့ပေါ့လေဒီ UNFPA နဲ့ဘယ်လိုများညှိနှိုင်းဆောင်ရွက်ဖို့ရှိပါလဲဘာတွေညှိပြီးဆောင်ရွက်နေပါလဲဆရာ
အဲကျွန်တော်တို့ကတနိုင်ငံလုံးမှာဒီနိုင်ငံတကာစံနှုန်းနဲ့ကုလသမဂ္ဂရဲ့ကျွန်တော်တို့အရင်ကသဘောတူထားတဲ့နိုင်ငံတကာစံနှုန်းတွေပဲတကောက်စင်းကောက်နေပါလေတိုက်နေပြည်နယ်အားလုံးစုံစမ်းကြည့်လို့ရပါတယ်အခုလဲသူတို့ရှိရနိုင်ငံတကာလေးလာရေးအဖွဲ့တွေတိုက်နေပြည်နယ်အားလုံးမှာလိုက်ပြီးတော့လေးလာနေပါလေသူတို့ကဒီတိုင်းရင်းသားလူမျိုးတွေရောဒီကိနိုင်ငံသားတွေအားလုံးနိုင်ငံတကာစံနှုန်းတွေပဲကောက်ပါဒါပေမဲ့ရခိုင်ပြည်နယ်မှာထူးခြားတာကတော့ဒီကိတိုင်းနေပြည်နယ်နဲ့မတူဘူးဒီကိတိုင်းနေပြည်နယ်မှာဥပမာအဖြစ်တရုတ်တွေရှိတယ်အိန္ဒိယလူမျိုးတွေရှိတယ်ဒီဘောလူမျိုးတွေရှိတယ်နောက်တချို့လဲဂျပန်လူမျိုးတွေရှိတယ်ထိုင်းလူမျိုးတွေရှိတယ်ကမ္ဘောဒီးယားတွေရှိတယ်ဖိလစ်ပင်းတွေရှိတယ်သူတို့ကသူတို့ရဲ့အမိနိုင်ငံရှိတယ်အဲ့ဒီအမိနိုင်ငံကနေပြီးဒီကမ္ဘာပြင်မှာရောက်နေတယ်ဒီသူတို့ရဲ့အမိနိုင်ငံရဲ့လူမျိုးနာမည်နဲ့နေတယ်ရိုဟင်ဂျာဆိုတာကမ္ဘာပေါ်မှာမရှိဘူးရိုဟင်ဂျာနိုင်ငံဆိုတာတခါတော့လည်းကြားမှုမထင်ဘူးအဲ့တော့နိုင်ငံမရှိတဲ့လူမျိုးတစ်မျိုးကရောက်လာပြန်မရှိဘူးကျွန်တော်တို့တိုင်းရင်းသားလူမျိုးတွေမှာလည်းရိုဟင်ဂျာလူမျိုးဆိုတာအခါမှမရှိခဲ့ဘူးဗျအဲ့တော့ဒါနိုင်ငံတကာစံနှုန်းရဲ့ပြင်ပမှာရှိပါတယ်နိုင်ငံတကာစံနှုန်းဆိုတာကတော့ကျွန်တော်တို့တိုင်းရင်းသားလူမျိုးတွေအားလုံးကကိုယ့်လူမျိုးကိုလွတ်လပ်ခွင့်ပြောင်းခွင့်ရှိတယ်တချို့ဆိုလို့ချင်းဥပမာအဖြစ်ရှမ်းပေါ့နော်အရင်တော့သူတို့ကတိုင်းလျံအခုသူတို့ကရှမ်းနေလို့ပြောင်းကျင်တယ်သူတို့ကရှမ်းနေလို့ပြောတယ်ကျွန်တော်ရှမ်းနေလို့ရေးပေးရတာပေါ့ဒီလိုဟာမျိုးတွေရှိပါတယ်ဗျအဲတချို့လဲဒီချင်းလူမျိုးတွေပါတချို့ကျွန်တော်တို့ဒီမှာတတ်မှတ်ထားတဲ့နိုင်ငံသူတို့ခေါ်ကျင်တဲ့အတန်တလေးနဲ့လွဲတယ်အဲသူတို့ပြောကျင်တဲ့အတန်တတဲ့ကျွန်တော်တို့ရေးပေးတယ်ဗျဒါပေမဲ့ဒီရိုဟင်ဂျာဆိုတာတော့တိုင်းရင်းသားလည်းမဟုတ်ဘူးနောက်တစ်ခါနိုင်ငံတော်မှာကိုအတိမပြုထားတဲ့ဟာမဟုတ်တဲ့အတွက်နိုင်ငံတကာစံနှုန်းရဲ့ပြင်ပောက်ကိုရောက်နေပါလေဒါနိုင်ငံတကာစံနှုန်းနဲ့မဆိုင်ဘူးလို့ယူဆပါတယ်ဗျ
ဟုတ်ကဲ့အခု UNFPA ကအခုအစိုးရရဲ့ညွှန်ကြားချက်ကိုသူတို့လက်မခံနိုင်ဘူးဆိုတာကိုထုတ်ပြန်ပြောဆိုထားတာတွေ့ရပါတယ်ရှင်ဆိုတော့ဒီ UNFPA ဆိုတာကလည်းအခုတကောင်စီရင်ကောက်ယူမှုမှာငွေကြေးဆိုင်ရာတွေနည်းပညာဆိုင်ရာတွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့တစ်ခုဖြစ်တော့ဒီကိစ္စကအခုဆရာတို့အခုကောက်ခံနေတဲ့တကောင်စီရင်မှာဘယ်လိုအခက်အခဲတွေရှိလာနိုင်မလဲဆရာ
ဘလို့အခက်အခဲမှတော့အခုချိန်ထိမရှိသေးပါဘူးဗျကျွန်တော်တို့ကတော့ဒါ UNFPA ကအကူအညီဖြစ်စီမကူအညီဖြစ်စီနိုင်ငံတော်ရဲ့အကျိုးစီးပွားတိုင်းပြည်ပြည်သူလူထုတွေရဲ့အကျိုးစီးပွားအတွက်အမျိုးသားစီမံကိန်းတွေအောင်မြင်ဖို့အတွက်ဒီအခြေခံကိန်းဂဏန်းတွေအရသကောင်စင်းကိုအောင်မြင်အောင်ကျွန်တော်တို့ဆက်လက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာအခုကချင်ပြည်နယ်ဘက်မှာလည်းဒီသကောင်စင်းကောက်လို့မရတဲ့နေရာတွေရှိရလို့သိရပါတယ်ဆရာဆိုတော့ဒီနေရာတွေအတွက်ကိုဘယ်လိုများဆောင်ရွက်နေပါလဲရှင
်အဲကချင်ပြည်နယ်မှာလည်းကချင်ပြည်နယ်တစ်ခုလုံးကို PNR ထိချုပ်ထားတာမဟုတ်ဘူးဟိုနေစုံနေဗျာကြေးရွာလေးတွေပါရေတော့ပဲသူတို့ထိချုပ်ထားတာလေအဲ့ဒီနေပြည်တော်မှာနည်းနည်းတချို့နေရာတွေကျတော့သူတို့ကရင်စခန်းနေရာနေတဲ့နေပြည်တော်မှာတောက်ကောက်တဲ့ခါမှာဆက်ဆံမလေးတွေကိုတားမြစ်တာပါညာရှိပါတယ်ဗျအဲအခုအဲ့တော့အဲ့လိုဟာမျိုးလေးတွေရှိတဲ့အတွက်ကိုကျွန်တော်တို့နည်းနည်းပါးပါးကြံတော့အခုနောက်ပိုင်းမှာတက်မတော်စစ်ကြောင်းတွေအခုညီနဲ့ဒီကြံတဲ့နေရာတွေကိုဆက်ပြီးရအောင်ကောက်ဖို့ဆောင်ရွက်လျက်ရှိပါတယ်ဗျ
ဟုတ်ကဲ့အခုလက်ရှိအခြေအနေထိပေါ်အခုဆရာတို့ရဲ့တကောင်စင်းကောက်ယူမှုတွေမှာဟိုအထက်အကြီးမားဆုံးစိန်ခေါ်မှုကဘာလို့ပြောနိုင်မလဲဆရာ
လက်ရှိအနေထားမှာတော့တနင်္ဂနွေနေ့ထက်နဲ့ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်တို့က 69ရာခိုင်နှုန်းလောက်ကပြည်သူလူထုရဲ့ပူးပေါင်းပါဝင်ကူညီမှုရတဲ့အတွက်ဆေးရည်ဆေးကောက်ဆရာဆရာမလေးတွေကကုတောင်ဝင်ကိုကြီးပြစွာထပ်ဆောင်နိုင်တဲ့အနေအထားကိုရောက်နေပါပြီ။အခက်အခဲဆေးကောက်မှုကပထမတစ်ခုကတော့ခုနကတော့ပင်ကလေးတွေပေါ့နော်။သူတို့က1930ခုနှစ်ကလည်းပင်ကလေးဆိုတဲ့ထက်မှာတကောင်ဆေးကောက်ခဲ့တယ်။အဲ့တော့လည်းပင်ကလေးအနေနဲ့ပဲသူတို့စီးရင်နေမှာထုတ်ပြန်ထားတာတွေတွေ့ရပါလေ။ဒါမှတ်တမ်းနေလည်းရှိတယ်။1983 1983ခုနှစ်တကောင်ဆေးကောက်တော့လည်းပင်ကလေးလူမျိုးအနေနဲ့ပဲသူတို့ကဒါပင်ကလေးတရှိဆိုပြီးတော့သူတို့ကစီးရင်နေပေါ်နေတယ်ဗျ။2012ခုနှစ်မှာဒီရခိုင်မှာလူမျိုးတင်မှမှုတွေဖြစ်တဲ့အတွက်ကိုကျွန်တော်တို့ဆွဲတဲ့လုပ်ငန်းတွေလုပ်တယ်အဲ့အချိန်မှာတော့လေသူကဘင်္ဂလီနဲ့ပဲအကောက်ခံခဲ့တယ်ဗျအခုမှခါရော်မီတို့ကနိုင်ငံရေးကရွှေဂျာပါဆိုပြီးတော့ဖြည့်တာပေါ့နော်အမှန်မှန်တော့သူတို့အဲ့လိုရွှေဂျာလို့ဖြစ်လိုက်တဲ့အတွက်သူတို့အတွက်နိုင်ငံသားဖြစ်ခွင့်အခွင့်အရေးတွေအများကြီးဆုတ်ရှုံးသွားပါတယ်ဘင်္ဂလီလို့သာတကယ်လို့ဖြစ်မယ်ဆိုရင်သူတို့ကနှစ်ပေါင်းများစွာလွတ်လပ်ရေးမရခင်တည်းကနေခဲ့လူတွေက1982ခုနှစ်နိုင်ငံသားဥပဒေအရသူတို့ကတတ်မှတ်ထားတဲ့ကာလကိုပြည့်ရင်နိုင်ငံသားဖြစ်ခွင့်ရတော့မှဖြစ်ပါတယ်ရွှေဂျာလို့ဖြစ်လိုက်တဲ့အတွက်သူတို့ကနိုင်ငံသားဖြစ်ခွင့်ကိုလုံးဝဆုတ်ရှုံးသွားမှဖြစ်ပါတယ်ဗျအဲ့ဒီကသူတို့အတွက်ကလည်းသင်မကောင်းစရာဖြစ်ပါလေ။ဒါကျွန်တော်တို့ကအဲ့ဒါကြောင့်တချို့လူမျိုးတွေကိုပြန်ပြီးတော့ရှင်းတဲ့တယ်ပြတချို့ကလည်းသဘောပေါက်ပြီးတော့သူညာလို့မဖြစ်တော့ဘဲနဲ့ပင်ကလေးလို့ပြန်ဖြစ်တဲ့လူတွေလည်းအခုတော်တော်များများရှိနေပါပြီ။အခုမကောက်ဖဲနဲ့ချန်ခဲ့တဲ့အိမ်တွေကပြန်လာကောက်ပြီပါ။သူတို့ကလက်မှတ်ကလည်းဘေကရီလက်မှတ်ကန်ထားတာဖြစ်တဲ့အတွက်ဘေကရီသာဖြစ်ပါလေဆိုပြီးပြန်လာခေါ်လို့ပြန်ကောက်ပြရတဲ့ဖြစ်စဉ်တွေလည်းရှိနေပါပြီ
။ဒီကောင်စီရင်ကောက်ပြီးတဲ့ဒီအချက်လက်တွေကိုဆရာတို့ဘယ်တော့လောက်ထုတ်ပြန်ဖို့ရှိပါလဲရှင
့်။2015နှစ်လောက်မှာထုတ်ပြန်နိုင်မယ်လို့ယူဆပါတယ်ဗျာ။ဒါကျွန်တော်တို့နိုင်ငံတကာပြည်ချင်းနေနေလဲဒါရှင်းနေဆောင်ရွက်ပြီးတော့ဒါတတ်မှတ်ထားတဲ့စာနှုန်းတွေအချင်းကြီးထုတ်ပြန်သွားဖို့ဆောင်ရွက်သွားမှာဖြစ်ပါတယ
်။ဆရာဦးမြင့်ကျိုင်ကျေးဇူးတင်ပါတယ်ရှင
်။ကောင်းပါဗျာကျွန်တော်တို့ကလည်းကျေးဇူးတင်ပါတယ်ဒါကျွန်တော်တို့တကောင်စီရဲ့ချက်လက်တွေကိုဒါကြည်ကြည်ပြပြမြန်မာနိုင်ငံတကာလည်းသိအောင်ဒါပြောကြားပြီးမှဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်ဗျာ။အားလုံး